ရားတည်မဲ့လိုက်ကောမျိုးတော်မှာထားတဲ့ဘုရားအောင်ဆန်းကျေးရုပ်ကိုဖျက်ရှားပေးဖို့တောင်းဆိုတဲ့ဒေသခံပြည်သူလူထုကိုဖေဖော်ဝါရီလကရဲကအကြမ်းဖက်နေနေတဲ့အတွက်စစ်နပြသူ20ကျော်တန်ရာရရှိတယ်ဆိုတဲ့သတင်းကြောင့်ကရပြည်နယ်ကိုအာရုံစိုက်လာကြပါတယ်။စစ်နပြပွဲမှာပါဝင်တဲ့ကရင်ပြည်လူငယ်6ဦးကိုမေလ31ရက်နေ့မှာရဲတပ်ဖွဲ့ကဖမ်းဝရမ်းထုတ်ထားပါတယ်။စစ်နပြပွဲမှာလူပေါင်း9000ကျော်ပါဝင်ပါတယ်။2010မှာဦးသိန်းစိန်အစိုးရနဲ့အပြစ်အခတ်ရစဲထားတဲ့ KNPP ကရင်ပြည်အမျိုးသားတိုးတက်ရေးပါတီကလည်းဗိုလ်ချုပ်အောင်ဆန်းကျေးရုပ်ကိုကောက်ဝယ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းဟာမြန်မာတွေရဲ့ခေါင်းဆောင်မြန်မာလွတ်လပ်ရေးပြည်သူကဖြစ်ပေမဲ့တိုင်းရင်းသားခေါင်းဆောင်မဟုတ်ဘူးလို့ကရင်အမျိုးသမီးအဖွဲ့ကဆိုပါတယ်။လေရမမနေနိုင်အောင်တိုင်းရင်းသားတွေကိုအနှစ်80လောက်အကြမ်းဖက်ခဲ့တဲ့စစ်တပ်ကိုတီထောင်တဲ့ဗိုလ်ချုပ်အောင်ဆန်းကိုခေါင်းဆောင်အဖြစ်အတိအမှမပြုနိုင်ဘူးလို့ကရင်အမျိုးသမီးအဖွဲ့ကဆိုပါတယ်တိုင်းရင်းသားအရေးတဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ကပိုပြီးအရေးကြီးနေတယ်လို့ From War to Peace in Kyiv State ဆိုတဲ့စာရမ်းမှာ Tom Kramer, Oliver Russell နဲ့ Martin Smith တို့ကသုံးသပ်ထားပါတယ
်ပြည်နယ်ခုနှစ်ခုထဲမှာကရားပြည်နယ်ဟာအသေးဆုံးဖြစ်ပြီးလူဦးရေ3သိန်းလောက်သာရှိပါတယ်ကရင်ကရင်နီကရားကရန်ပို့အုပ်စတဲ့လူမျိုးစုတွေနဲ့နေထိုင်တဲ့ဒေသဖြစ်ပါတယ်ကရင်နီအမျိုးသားခေါင်းဆောင်ဦးဘီတူးရဲတပ်ဖြတ်ခံရတဲ့1948ခုဩဂုတ်လ9ရက်နေ့ဟာကရင်နီတော်လှန်ရေးနေ့ဖြစ်ပါတယ်လက်နက်ကင်တော်လှန်ပုံကံမှုကြောင့်ကရင်နီပြည်နယ်ကို1951မှာကရားပြည်နယ်အဖြစ်အစိုးရကအမည်ပြောင်းပါတယ်လွတ်လပ်တဲ့အစဉ်အလာရှိတဲ့ကရင်နီကိုကရားလို့ပြောင်းလိုက်ရင်အစဉ်အလာလဲမေးမိန်သွားလိမ့်မယ်လို့တွက်ထားပုံရပါတယ်လက်နက်ကင်တော်လန်နေတဲ့ကရင်နဲ့ကွဲပြားသွားအောင်ကရင်နီကိုကရားလုပစ်လိုက်တာဖြစ်ပါတယ်။ကရားဟာလူများစုဖြစ်ပေမဲ့ကရင်နီပြည်နယ်လို့သာအတိအမှတ်ပြုကြတာများပါလေ
။ကရင်နီဒေသကိုအရင်ဆုံးဒုက္ခပေးတာလောပီတရေအားရက်စစ်ပါ။ဘလူးချောင်းကိုဆယ်ပိတ်ပြီးလျှက်စစ်တာအားထုတ်ယူတာမို့ဘလူးချောင်းရေအားရက်စစ်လို့လည်းခေါ်ပါလေ။ပေါ်ထွက်လာတဲ့ရေလောင်ကန်ကိုမိုးပြဲဆဲလို့ခေါ်ပါလေ။ရှမ်းနယ်ကရင်ပြည်နယ်အကြားမှာတည်ရှိပြီးအနံ3မိုင်အလျား38မိုင်ရှိတဲ့ဆယ်ကြီးဖြစ်ပါလေ။ကရင်ပြည်ကျေးရွာ100ကျော်ရွှေပြောင်းပေးရလို့လိုအပ်တဲ့ပံ့ပိုးမှုနဲ့လျော်ကြေးမရပါဘူး။လော့ပီတာရေအားလျှက်စစ်ဟာဒေသခံတွေကိုကောင်းကျိုးမပေးပါဘူး။မိုးခေါင်လို့ရေအားလျှက်စစ်စက်ရုံပုံမှန်လေပတ်ဖို့အခက်အခဲဖြစ်လာရင်စက်ရုံအထက်ပိုင်းမှာချောင်းရည်သုံးခွင်ကိုအမိန့်ထုတ်ပြီးကန့်တက်လိုက်ပါပဲ။မဆလာဆိုရဖို့လျှက်စစ်တအားထုတ်လို့ရေးဟာဒေသခံလေသမားတွေရဲ့လိုအပ်ချက်တွေပိုးပြီးအရေးကြီးနေတယ်လို့ဆိုပါပဲ
ပထမဆုံးလက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNPP ကရင်ပြည်အမျိုးသားတိုးတက်ရေးပါတီကခွဲထွက်သွားတဲ့ကရားလက်နက်ကိုင်တပ်ဖွဲ့5ဖွဲ့လောက်ရှိပါတယ်စေအစိုးရဟာဒီတပ်ဖွဲ့လေးတွေနဲ့အပြစ်ရက်ပြီးကရားပြည်နယ်အထူးဒေသ3ခုသတ်မှတ်ပေးပါတယ်အဲ့ဒီအဖွဲ့တွေကိုအမျိုးသားညီလာခံတက်ရောက်ခွင့်ပြုပြီးကျန်းဖို့ပါတီဟာကရားပြည်နယ်မှာအကြီးအကျယ်စည်းရုံးရင်းဆင်းပါတယ်။ကရားပြည်နယ်ဟာစစ်တပ်နဲ့ကျန်းဖို့လွှမ်းမိုးတဲ့နယ်မြေဖြစ်လာပါတယ်။နောက်တော့ဒီအဖွဲ့တွေကိုနေကြားစောက်တပ်သို့မဟုတ်ပြည်သူစစ်အဖြစ်အစိုးရကအသွင်ပြောင်းလိုက်ပါတယ်။ကရားအပြစ်ရအဖွဲ့တွေဟာစီးပွားရေးကိုအဓိကလုပ်ကင်ကြတာမို့ပြည်သူလူထုယုံကြည်မှုကိုမရရှိကြပါဘူး။တကယ်တော့အပြစ်ခတ်ရစဲပြီးစီးပွားရေးရှာကြတဲ့သဘောဖြစ်ပါတယ်။
2010မှာအစိုးရနဲ့ KNPP အပြစ်ရသဘောတူညီချက်ရယူပြီးတဲ့နောက်ပိုင်းကရားပြည်နယ်အခြေအနေဟာအရင်လောက်မဆိုးတော့ဘူးလို့သိရပါတယ်။ဒါပေမဲ့အရင်ကလည်းအပြစ်ရသဘောတူချက်ပြည့်ပြည့်ဘူးတာကြောင့်စိတ်မအေးနိုင်ပဲဖြစ်နေရပါတယ်။ဒုက္ခတွေအများအပြားနေဆက်မှာရှိနေစေဖြစ်ပါလေ။အပြစ်ရထားပေမဲ့ငြိမ်းချမ်းမှုကင်းမဲ့နေပါတယ်။အစိုးရတိုင်ရင်24ရင်းနေရာချထားတဲ့အပြင်စစ်တပ်လက်အောက်ကကရားလက်နက်ကင်တွေလည်းရှိပါသေး။စစ်တင်နန်းကြောင့်ဖရူဆိုမြို့နယ်မှာဖွင့်လှစ်ထားတာကိုကြည့်ရင်စစ်တပ်သွားမှုဖို့ရည်ရွယ်တဲ့သဘောရှိပါသေး။ဒါလို့အချိန်တွေမှာပြင်ပကရင်းနှီးမြှုပ်နှံမှုတွေကရားပြည်နယ်တွေလှမ့်ဝင်လာပါသေး။ဒုက္ခတွေတွေလည်းတောင်းချီရှိနေစေဖြစ်ပါသေး။မြေယာသိမ့်ပိုက်မှုတွေများပြားလာပါသေး။လက်နက်ကင်အပွဲစည်းနဲ့ပတ်သက်သူတွေစီးပွားရေးလှုပ်ကြီးကြီးပွားချမ်းသာနေကြပါသေး။ Federal နီးနဲ့နိုင်ငံရေးအဖြစ်ရှာမယ်လို့အလုံးပြောနေပြီမဲ့လက်တွေ့ပြောင်းလဲမှုမတွေ့ရပါဘူးပြည်သူဘဝကတော့မပြောင်းမလဲအရင်အတိုင်းပဲဖြစ်နေပါတယ်ဒါကြောင့်ကရားပြည်နယ်မှာအပြစ်ရထားတဲ့အတွက်လက်နက်ကင်အဖွဲ့အစည်းတွေသာအကျိုးခံစားနေရပါတယ်ခင်ဗျာ